ကိုဗစ်ပယ်ယောဂကြောင့်ဒီနှစ်ဆန်းကတည်းကပိတ်ထားရတဲ့တရုတ်နိုင်ငံနေဆက်မူဆက်နေဆက်ကုန်သွယ်ရေးဂိတ်တစ်ခုကိုဒီနှစ်ပဲပထမဆုံးအချိန်ပြန်ဖွင့်လိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။မြန်မာနိုင်ငံမှာကိုဗစ်ယောဂရဲ့စားထွေးရေးအေဂျီလာကစားလို့ပိတ်ထားတဲ့မူဆက်105မိုင်ကုန်သွယ်ရေးစုံအဓိကဝင်ပေါက်ဖြစ်တဲ့မန်ဝိုင်းဂိတ်ကိုဒီကနေ့ဒီဇင်ဘာ14ရက်ကစပြီး24နာရီပြန်ဖွင့်လိုက်တာပါ။ကယောဂကာလာကန့်သတ်ချက်ဒီကြောင့်ကွန်ဖီစည်းစွင်းမှုမှာအဟံသားရီဖြစ်နေရတဲ့အခြေအနေကိုနှစ်နိုင်ငံတောင်ရှိသူတွေဆွေးနွေးခဲ့ပြီးရဲ့နောက်ဒီကနေ့စပြီးစေရက်ကြာစန်သက်ကာလာဖြစ်ဖွင့်လှစ်လိုက်တာဖြစ်ကြောင်းမူဆယ်မြို့အခြေစိုက်စံကွန်စီတိုင်းဒုဥက္ကဋ္ဌဦးမင်းသိန်းက VOA ကိုပြောပါတယ်
။ခရီးရဲ့လေးကအစည်းအဝေးမှာပြောပြတယ်ကျွန်တော်တို့ဒီမောင်ပွင့်ပေါက်ကို24နာရီဖွင့်ပေးလို့ဆိုပြီးတော့ပြောပြတော့ဒီကနေ့24ရက်နေ့ကစပြီးတော့24နာရီတစ်ဆယ်ရက်စန်သက်ကာလာဖြစ်ဖွင့်ပေးတယ်နမမေကသင်္ဘောကူလေ6ဘိန်းကားလေးလေခါလီကားလေးကိုဝင်တော့ခင်ပြုလို့စီစဉ်နေကြဒါဒီကလေးတိတော့မဖွင့်နိုင်ဘူးနမ3ကဖာဆန်းကိတ်ကိုလေအချိန်တိုးမြင့်ပြီးတော့ဖွင့်နေပြီပို့တောင်းဆိုထားတယ်အဲ့ဒါတော့စီစဉ်ပေးမယ်တဲ့ဒါတော့ကျန်ဆန်းကြောက်ကိတ်ကိုလေဒါဆယ်နာလောက်ရှိတိုးမြင့်ပြီးတော့ဖွင့်ပေးပို့အဲ့ဒါတော့တောင်းဆိုထားတယ
်မောင်ဝင်းကိတ်ကို24နာရီဖွင့်ပေးလိုက်ပြီဆိုပေမဲ့လေလူတွေဖြတ်တန်းခွင့်မရသေးပဲကုန်ကားတွေပဲရင်မောင်းအသာထုတ်စနစ်နဲ့တရုတ်ဘက်ကဝင်ဝင်ပြုမှာဖြစ်ပါတယ်လူဝင်မှုကြီးကြပ်ရေးအကောက်ခွန်လုံးလုံးကြီးစရည်နှစ်ဖက်တောင်ရှိသူတွေကစမ်းသပ်ဖွင့်လိုက်တဲ့ကာလမှာအစဉ်ပြေမှုရှိမရှိစောင့်ကြည့်သွားမယ်လို့ဆိုပါတယ်။မြန်မာမူဆယ်ကုန်သွယ်ဌာနတောင်ရှိသူတွေနဲ့ယူနန်ပြည်နယ်ရွှေလီမြို့တော်ဝန်တဲဟုံပြည်နယ်ကွယ်ကုန်သွယ်မှုဦးစီးဌာနတောင်ရှိသူတွေဒီဇင်ဘာလ9ရက်အစည်းအဝေးမှာမြန်မာဘက်ကကုန်ကားတွေထောင်ထဲချပြီးပိတ်နေတဲ့အခြေအနေကိုတင်ပြပြီးပြန်ဖွင့်ပေးစီခြင်းနဲ့သဘောထားကိုဆွေးနွေးခဲ့တာပါ။အဲ့ဒီအစည်းအဝေးမှာမြန်မာဘက်ကတောင်းဆိုရတဲ့အခြေအနေနဲ့ပတ်သက်လို့မူဆက်ခရိုင်အုပ်ချုပ်ရေးဒုတိယညွှန်ကြားရေးမှူးဦးမမောင်တန်းကအခုလိုပြောပါတယ်
။တရုတ်ဘက်ကလည်းတို့ဟိုအဖေါ်ကအထက်အတွက်ကြီးနေသူတင်ပြထားတယ်။ဟိုအစဉ်ပြေတော့မယ်လို့လည်းဆွေးနွေးတယ်ဗျ။တို့ကျန်တဲ့ပေါက်တွေကတို့ဖြေလျှော့လို့ရှိရင်တော့ပြန်ဖွင့်မှာပေါ့ဗျာ။အခုလုံးလုံးတွေတော့ဒီကျန်တဲ့ဂိတ်ပေါက်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကမန်ဝင်းပေါက်ရဲ့နောက်စင်ပြပေါက်ပြန်ဖွင့်ဖို့အဲ့ဒါလည်းကျွန်တော်တောင်းဆိုထားတာ။
မူဆယ်မြို့နဲ့105မိုင်ကုန်သွယ်ရေးစုံကြားကနွားကွင်းထဲမှာကျွေးနွားစိတ်အကောင်ကြီး1000လောက်ရှိနေပြီးအခုလာမယ့်2027ဒီဇင်ဘာလ1ရက်ကစလို့တရုတ်ကိုတရားဝင်ပို့မယ်အကြောင်းခရိုင်ပြန်ကြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်။အခုလိုစံတာကာလအနည်းနဲ့24နာရီပြန်ဖွင့်ပေးရဟာကုန်ကားပမာဏများနေတဲ့အတွက်အထူးအစီအစဉ်အနည်းနဲ့လုပ်ပေးရလို့မူဆယ်တတိဝလံကော်ဖီရိုင်းဒူဥက္ကဋ္ဌစိုင်းခင်မောင်ကပြောပါတယ်။မြန်မာနိုင်ငံရဲ့နေဆက်ကုန်သွယ်ရေး18ခုမှာမူဆယ်ကုန်သွယ်ရေးရာအရေးပါဆုံးဖြစ်ပါတယ်။မြန်မာကုန်သွယ်ရေးဝန်ကြီးဌာနရဲ့အစည်းအဝေးတွေအရ2019-2020ဘဏ္ဍာနှစ်မှာမူဆယ်ကနေတရုတ်ကိုပို့ကုန်အမေရိကန်ဒေါ်လာတန်3000ကျော်တင်ပို့ထားပြီးကုန်သွယ်မှုပမာဏကတော့အမေရိကန်ဒေါ်လာတန်4800ကျော်ရှိပါတယ်။ကျွန်တော်ကတော့ဇော်ထက်ပါ VOA အတွက်သတင်းလေးပြပို့နေတာပါ။